သဘာဝရင်းမြစ်တွေဖြစ်တဲ့လေနဲ့ရေပြီးရင်လူတွေအများဆုံးသုံးတာသဲမြေတွေပါလမ်းတွေတံတားတွေလူနေအဆောက်အဦတွေနဲ့ကားမန်တွေကိုကားမန်တွေကနေပြီးတော့ဒီမိုဘိုင်းတယ်လီဖုန်းထုတ်တာအထိလူသုံးကုန်ပစ္စည်းမျိုးစုံမှာသဲကိုမဖြစ်မနေထည့်သွင်းအသုံးပြုရတာပါမျိုးရဖွံ့ဖြိုးတိုးတက်ရေးနဲ့အခြေခံစောက်ဦးတွေတိဆောက်ရမှာလဲသဲဟာမဖြစ်မနေသုံးကြရတာဖြစ်ပါတယ်။ကမ္ဘာလူဦးရေတိုးတက်လာပြီးမျိုးပြတွေချဲ့ထွင်လာတာနဲ့အမျှဝဲလိုအားများလာတဲ့သဘာဝရင်းမြစ်ဖြစ်တဲ့သဲကိုမစင်မချင်းထုတ်ယူနေတဲ့အတွက်သဘာဝပတ်ဝန်းကျင်နဲ့လူမှုဘဝတွေပေါ်မှာဘလို့အကျိုးသက်ရောက်မှုတွေရှိနေပါသလဲ။အပြည့်စုံကိုနန်းလောင်ကတင်ပြထားပါတယ်ရှင်။
ဥရုယာတီပြောင်းလဲစေတဲ့ဖန်လုံအိမ်တက်ငွေထုတ်လို့မကြောင်းကဘာဝင်ယုံဆွန်ကရေခဲတောင်တွေအေးပြောပြီးပင်လယ်ရေတွေမြင့်တက်လာတဲ့အတွက်ကဘာသဝန်းကတဲတောင်တွေရေတိုက်စားပြီးတော့တဖြည်းဖြည်းပြောက်ကွယ်လာနေပါတယ်။ဒီနှုံအတိုင်းဆက်သွားနေမယ်ဆိုရင်တော့ဒီရာစုနှစ်အကုန်မှာကဘာဘော်ကတဲတောင်မြင့်တဝဲလောက်ပြောက်ကွယ်သွားလိမ့်မယ်လို့ Nature Climate Change နောက်ဆုံးလေ့လာမှုမှာဖော်ပြထားပါတယ်။ကဘာကံယူရန်တွေရဲ့သုံးပုံတစ်ပုံဟာတဲတောင်ကန်ဆက်တွေဖြစ်ပြီးအဲ့ဒီနေရာအတော်များများကတော့ကဘာလက်ခီးတဲ့တွေအတွက်အပန်းဖြေစခန်းတွေ၊ဟိုတယ်တွေ၊စက်ရုံအလုပ်ရုံတွေ၊မြို့ရွာတွေနဲ့စိုက်ပျိုးမြေတွေကနေရာယူထားတာပါ။ပင်လယ်ရေမြင့်တက်ပြီးတော့ရေတိုက်စားမှုတန်းကိုလက်တွေ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမွန်ပြည်နယ်တန်လွင်မြစ်ကမ်းဘေးကလယ်မြေ24အေကာပိုင်ဆိုင်ခဲ့မှုတဲ့ဦးတန်းစိုးကတော့သူ့ပိုင်လယ်မြေနေရာဟောင်းတွေကိုဆက်လီစီပြီးတော့ပြုလုပ်လိုက်ကြပါလိမ့်။ဒီမှာရဲ့
လယ်မြေတွေပဲပေါ့။ဒီစပြိုလို့ဆိုရင်ဒီလိုမျိုးနည်းနည်းနဲ့အဲ့လိုတီးပြီးပြိုပါလေ။နောက်ဟိုအရင်ရပါဟိုကလည်းအကွင်းလိုက်အကွင်းလိုက်ပြအဲ့လိုပြကြရအောင်
။ဒီသားခန်တခြားလက်သမားတူကလည်းသူ့ပိုင်မြေအေက15အေကာစလုံးရေးတိုက်စားတဲ့ထဲပါသွားတယ်လို့ပြောပါရယ်။တဲတွေထုတ်ယူသုံးဆွဲတာကြောင့်လဲကဘာတဝန်းကနှုတ်နယ်တဲ့ဇီဝကေယစနစ်တွေပြောင်းလဲလာရတယ်လို့ရေးတိုက်စားပြီးတော့မြေကန်ဒီကကဘာပြိုရာတွေရေကြီးရေရှမ်းတာတွေနဲ့ရေခမ်းတာတွေဖြစ်များလာတယ်လို့လဲကုလသမဂ္ဂသဘာဝပတ်ဝန်းကျင်အေဂျင်စီ UNEP ရဲ့2019ခုနှစ်ထုတ်စီရင်ခန်းစာမှာဖော်ပြထားပါရယ်။အခုလိုသဲတွေဆုံးရှုံးနေရတဲ့ဖြစ်ဟာသဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့27ရာစုမှာရင်ဆိုင်နေရတဲ့အထူးကစိန်ခေါ်ချက်ကြီးတစ်ခုဖြစ်တယ်လို့လည်း UNEP ကပြောပါတယ်။ဩစတြေးလျလိုရေပက်လဲဝိုင်းနေတဲ့နိုင်ငံမှာတော့ရေတိုက်စားလို့ပါသွားတဲ့ကမ်းခြေကသဲတွေအတွက်စွန့်ပစ်ဖန်ပလင်းတွေဖန်ထယ်တွေကိုအမှုန့်ချိတ်ပြီးတော့အစားထိုးနေရတယ်လို့အမေရိကန်ပြည်ထောင်စုမှာဆိုရင်လဲဆက်လို့ရေလုပ်ငန်းတွေမှာသဲအစားထိုးအဖြစ်စွန့်ပစ်ဖန်ပလင်းတွေကိုချိတ်ပြီးတော့ရောနှောအုံပြုနေကြရတာပါ။စင်ကာပူနိုင်ငံကဆောက်လုပ်ရေးလုပ်ငန်းတွေမှာသုံးဖို့ချောင်းဆောင်အနည်းကမြစ်ကြမ်းပြင်သဲတွေကိုလှပြီးဆုပ်ယူနေကြတာကြောင့်ကဘာတွေပြိုလာတယ်လို့လည်းသိသခံတွေကပြောပါတယ်။မြန်မာအစိုးရနဲ့သဲထုတ်ယူတဲ့ကုမ္ပဏီတွေကတော့အတိပြောဆိုချက်တွေကိုညှင်းဆို့ထားတာပါ။ဒေသခံတောင်သူဦးမြင့်ဆန်းကလည်းအခုလိုပြောပါတယ်
။ဟိုးမှမြင်နေရတာလား။သဲဆုပ်တဲ့သင်္ဘောပေါ့။အနာသွားရင်တော့အကြီးကြီးပဲ။ကျွန်တော်တို့ကတော့တော်တော်လေးလောက်လှမ်းသေးတယ်ပေါ့။သူကနေပတ်ကြရင်မှဘာမှမလုပ်ဘူးကြောက်ပါပြီးတော့သူမြင်တာ။โอ้นี่ไปจ้างเลยสิเจ้าป่าไปนี่ล่ะโมชะลุสิลาไปแล้วไอ้ดิเลเมรินาก็นี่จองนี่มาตัวแท้ละจอกเ
ราเลเนี่ยโหหลีเยบินก็หลีละหลีอวีดอกสิตัวเนาะสิแล้วตัวแท้ทิ้มอลาไปแล้วตะพี่เนี่ยปู่จ้าปู่จ้ากုံอ่ะกูสุเยบินมั้ยสิดอกละบ่เอออะกู
สอบลุเยบาอะมาสงอะต้องปู่จ้าได้มิจ้างเมียนก็แท้เมียฤทธิ์โทยมูจองตะบาวะปะวนจินอพอที่ไกลเด้สุปี้มาเลเซียเนี่ยอินโดนีเซียနိုင်ငံတို့ကစင်ကာပူနိုင်ငံနဲ့แท้อย่างဝယ်กีซาကိုยัดปิดခဲ့တာပါအင်ဒိုနီးရှားကတော့တဲတင်ပုံမှုကို2009ခုနှစ်မှာရပ်ဆိုင်ဖြစ်ခဲ့တဲ့အတွက်စင်ကာပူရဲ့ဆောက်လုပ်ရေးတွေရပ်လုံနေဖြစ်ခဲ့ရပါတယ်။ကမ္ဘောဒီးယားကလည်း2018ခုနှစ်မှာပဲတဲအယောင်ဝယ်ရပ်ပစ်လိုက်တာပါ။ဒါကြောင့်လဲမြန်မာနိုင်ငံကတဲတွေဝယ်ယူဖို့စင်ကာပူကမျက်စိကျလာတာလို့လည်းသုံးသပ်မှုတွေရှိပါတယ်။ကမ္ဘာတစ်ဝှမ်းလူဦးရေတိုးလာနေပြီးတော့လူနေမှုပုံစံပြောင်းလဲလာတဲ့အတွက်လာမယ့်ဆယ်စုနှစ်အတွင်းတဲဝယ်လူအားတွေ20လောက်တက်လာလိမ့်မယ်လို့လည်း OECD လို့ခေါ်တဲ့အမေရိကန်အခြေစိုက်စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကပြောဆိုထားတာပါ။ကြောက်တွေတဲရနေရာမှာပလတ်စတစ်တွေနဲ့အစားထိုးပြီးဆောက်လုပ်ရေးလုပ်လို့မရဘူးလို့လဲ OCE တွေကထောက်ပြပါတယ်။ကုလသမဂ္ဂရဲ့ကိန်းဂဏန်းတွေအရ2018ခုနှစ်မှာမြန်မာနိုင်ငံကနေစင်ကာပူကိုဒေါ်လာ6တန်းကျော်တန်ဖိုးရှိတဲ့တဲတန်ချိန်တန်တန်ပါတင်ပို့ခဲ့တာပါ။မလေးရှားကစင်ကာပူနိုင်ငံကိုတဲတည်ပို့မှုတားမြစ်လိုက်တဲ့အတွက်မြန်မာတဲဝဲလိုအားတက်လာလိမ့်မယ်လို့လဲမြန်မာစစ်ကမ်းတာဝန်ရှိသူတွေကခန့်မှန်းနေပါတယ်။စင်ကာပူနိုင်ငံမှာမှတ်ပုံတင်ထားတဲ့ Starhead Asia Pacific Limited ပိုင်းတင်မော်တွေကချောင်းဆောင်မှာ2013ခုနှစ်ကလေးကတဲတွေဆုပ်ယူလာတာလို့လဲချောင်းဆောင်လွတ်တော်အမတ်ဒေါ်ကြည်ကြီးများကပြောပါတယ်။ဒေသခံလင်းသမားတွေမြေယာဆုံရှုံနေရတဲ့အပေါ်မှာလဲသူကအဆိုရင်နေတာပါ
။သူတို့အတွက်တော့အစားထိုးတဲ့ပုံစံမျိုးလေးတွေလုပ်ပေးမှပဲအဆင်ပြေမယ်လို့ထင်ပါတယ်။ဒါပေမဲ့ဟိုကျမတို့ကလည်းကိုယ်စားလှယ်ဆိုတော့ကျမတို့မှလည်းဘောပဲနဲ့ဆာရွက်ပဲရှိတာလေ။အဲ့ဒါမလား။ကျမတို့ကပြည်သူ့အံကိုအော်ပေးုံပဲရမှာ။လုပ်ပေးရမှာကအစိုးရတာဝန်ဆိုတော့ဒီလေသမားတွေအတွက်တော့ကျမတော်တော်လေးကိုယဉ်လေးမိပါတယ်။
2018နဲ့2019ခုနှစ်ထဲမှာချောင်းဆောင်ကနေတဲတန်ချင်းတသိန်းခွဲလောက်ထုတ်ယူခဲ့တယ်လို့လဲဒေါ်ကြည်ကြီးမြတ်ကခန့်မှန်းပါတယ် Starhead Asia Pacific Limited by Timori ကတည်တံ့ရအစိုးရလိုင်စင်တွေနဲ့တဲတွေစုံနေတာဖြစ်ပါတယ်မြန်မာအစိုးရကတော့တောင်တူးဆက်တွေနဲ့တဲတွေထုတ်ယူနေတာဟာတဘာဝပတ်ဝန်းကျင်ပေါ်ထိခိုက်မှုသိမ့်မရှိသလိုပဲတောင်ထုံးပြီးတော့မြစ်တွေတိမ်ကောလာတဲ့အတွက်ရေလမ်းရှင်းမဖို့တောင်လိုအပ်နေတယ်ဆိုပြီးတော့ပြောဆိုထားတာပါကမ္ဘာတဝန်းနှစ်စဉ်ထုတ်ယူနေတဲ့တဲတန်ချိန်28ဘီလီယံဝန်းကျင်ရှိတယ်လို့ OECD ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းတကယ်တမ်းတဲထုတ်ယူမှုကတိထက်မကအများနိုင်ပါသေးတယ်။ကွန်ကရစ်ဆောက်လုပ်ရေးအတွက်ပြည်လက်မီတဒံမှာတဲဆယ်တန်အသုံးပြရတယ်လို့ကုလသမဂ္ဂကလေ့လာထုတ်ရှိထားတာပါ။အမေရိကန်ဘူမိဗေဒစစ်တမ်းအရတကဘာလုံးအတိုက်အတာနဲ့ဆိုရင်နှစ်စဉ်ပြည်လက်မြေတန်ချိန်4.1ဘီလီယံထုတ်လုပ်နေတာဖြစ်တဲ့အတွက်ဒီနှုန်းနဲ့ဆိုရင်တော့ကမ္ဘာတဝန်းနှစ်စဉ်တဲတန်ချိန်40ဘီလီယံထက်မနည်းဆောက်လုပ်ရေးတွေမှာအသုံးပြုနေကြတဲ့သဘောလည်းဖြစ်ပါတယ်ရှင်။